Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်ဒီဇင်ဘာလ10ရက်တနင်္ဂနွေနေ့ညနေ6:00အထိအစီအစဉ်တွေကို19.25 MHz ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမသိန်းကြီးထိုက်ပါဂျေရုဆလင်နဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာဆိုရင်ကျူကျော်သိမ့်ပိုက်မှုနိုင်ငံတကာဥပဒေတွေနဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်မှုကိုဖက်လိုက်ထောက်ခံလိုက်တာဖြစ်စေတယ်လို့အရတ်အဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆက်မှာတင်းမာမှုတွေဖြစ်နေတာကိုငြိမ်းချမ်းစွာဖြေရှင်းဖို့ချက်ချင်းလှုပ်ဆောင်ပြမယ်လို့ကုလသမဂ္ဂရဲ့တန်ကိုစလေကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။တည်တဲ့အပြင်နားဆင်ကြရမယ့်တည်နှွားတွေထဲမှာတော့
အခုချိန်မှာတော့လူခွေဆိုတာသကလုံးအားဖြင့်တော့ရင်ပါတော့ပါဘူး။တို့တော်လေသူတို့အမှန်တကယ်လူခွေနဲ့အသားမကျနိုင်သေးပါဘူး။ပြောရရင်တော့လူခွေဆိုတာဘာလဲဆိုတာကောင်းကောင်းမသိသေးဘူးလို့ပြောချင်ပါတယ်။ကောင်းကောင်းသူတို့ကိုယ်ဟဲ့မသိဘူး။
လူခွေရကကွယ်မြင့်တင်သူများအဖွဲ့ HRDP မှူးဆောင်ဒါရိုက်တာဦးမြင့်ပြောသွားတာပါ။ပြည်စုံကိုတည်နေပြီးမှနားဆင်ကြပါမယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်ကမူရစ်ဆေးဝါးတည်ဆောင်သူတွေနဲ့ထိုင်းစစ်တပ်ကြားပြစ်ခတ်မှုဖြစ်ခဲ့လို့မူရစ်ဆေးတည်ဆောင်သူ၅ဦးတည်ဆုံမှုရှိတဲ့အကြောင်းတခါကယ်လီဖိုးနီးယားပြည်နယ်ကတော်မီလောင်မှုအခြေအနေတွေအပြင်ဒီဆောင်းဝါးဒီနဲ့နေတဲ့ကူရာဒီရောက်တိုင်းဖျော်ဖြေပေးနေကြရာဒီသချင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်သတ်မှတ်လိုက်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ကြွကြော်သိမ့်ပိုင်မှုနိုင်ငံတကာဥပဒေတွေနဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်တာကိုဘက်လိုက်ထောက်ခံလိုက်တာဖြစ်စေတယ်လို့အရတ်အဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။အရတ်အဖွဲ့ချုပ်နိုင်ငံခြားရေးဝန်ကြီးတွေအီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းအရေးပေါ်တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာချက်ထုတ်လိုက်တာပါ။သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ဟာဆိုရင်အရှိအလယ်ပိုင်းငင်းချမ်းရေးလုပ်ငန်းစဉ်မှာဂျာဝင်ပံ့ပိုးပေးနေသူတဦးအဖြစ်အမေရိကန်ရဲ့အခန်းကဏ္ဍကိုပါရုပ်သိမ်းလိုက်တာဖြစ်တယ်ဆိုလဲကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင်သမ္မတထရန့်ရဲ့ဂျေရုဆလင်အရေးဆုံးဖြတ်ချက်ဟာငြိမ်းချမ်းရေးကြိုးပမ်းမှုကိုရုပ်ရော့စေပြီးတင်းမာမှုတွေပိုပြီးတော့နှက်ဆိုင်သွားစေသလိုမကျေနပ်မှုတွေပေါ်ပေါက်လာနိုင်ပြီးဒေသတွင်းမှာအကြမ်းဖက်မှုတွေ၊ဗျမ်းပရာအခြေအနေတွေနဲ့တွေးတဲ့တန်ယူအခြေအနေတွေပေါ်ပေါက်လာနိုင်တဲ့ချင်းချောက်မှုဖြစ်တယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်။သမ္မတထရန့်ရဲ့ကြေညာချက်ကိုတုံ့ပြန်တဲ့အနေနဲ့ကမ္ဘာနိုင်ငံတွေအနေနဲ့ပါလက်စတိုင်းကိုအချုပ်အခြာအာဏာပိုင်နိုင်ငံအဖြစ်အသိအမှတ်ပြုပြီးဂျေရုဆလင်ကိုပါလက်စတိုင်းမြို့တော်အဖြစ်အသိအမှတ်ပြုဖို့ကိုလည်းအရပ်အဖွဲ့အစည်းအကဲကတိုက်တွန်းပါတယ်။ကုလသမဂ္ဂလူချိုရေးကောင်စီဘက်ကလည်းသမ္မတထရန့်ရဲ့ကြေညာချက်ကိုရှုတ်ချတဲ့ဆုံးဖြတ်ချက်ချမှတ်ပေးဖို့အရပ်အဖွဲ့ချုပ်နိုင်ငံခြားရေးဝန်ကြီးတွေကတောင်းဆိုပါတယ်။နောက်ဖက်ကနဲ့ဂါဇာကမ်းမြောင်ဒေသတို့မှာ၃ရက်ကြာလမ်းပေါ်ထွက်ဆန္ဒပြမှုတွေနောက်အီဂျစ်နိုင်ငံမြို့တော်ကိုင်ရိုကAl Azhar ဘလီတို့မှာဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်ကိုင်ရိုမြို့တော်မှာအခုလိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကလည်းဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပါတယ်။ကြေညာချက်မှာတော့သမ္မတထရန့်ရဲ့သမိုင်းဝင်ကြေညာချက်အပေါ်ဥရောပဘက်ကကန့်ကွက်ရှုတ်ချမှုတွေကိုကြားနေရတဲ့အကြောင်းဒါပေမဲ့ကြေညာချက်ထုတ်ပြီးနောက်မှာအစ္စရေးကိုဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်တာတွေအစ္စရေးအပေါ်အလွန်အမင်းစန့်ကျင်လှုံ့ဆော်တာတွေကိုတော့ကန့်ကွက်ရှုတ်ချတာမတွေ့ရဘူးဆိုပြီးတော့ပြောဆိုထားပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကအကြီးဆုံးခရစ်ယာန်ဘုရားကျောင်းနဲ့ Al Azhar တက္ကသိုလ်တို့ကအကြီးအကဲတွေကတော့အမေရိကန်ဒုတိယသမ္မတ Mike Pence ရဲ့ဒီဇင်ဘာလ20ရက်နေ့ကိုင်ရိုမြို့တော်ကိုလာရောက်မဲ့ခီးစဉ်အတွင်းမှာတွေ့ဆုံမှာမဟုတ်ဘူးလို့ပြောဆိုပါတယ်။ပါလက်စတိုင်းသမ္မတမမုစ်အဘတ်စ်ကလည်းအမေရိကန်ရဲ့ဂျေရုဆလင်အရေးဆုံးဖြတ်ချက်ဟာလက်တင်မခံနိုင်စရာဖြစ်တယ်လို့ပြောဆိုပြီးအမေရိကန်ဒုသမ္မတကိုတွေ့ဆုံမှာမဟုတ်ဘူးလို့ကြေညာခဲ့ပါတယ်ရှင်
။ယူရိုနိုင်ငံမှာရှိတဲ့ IS သွေးကြွအဖွဲ့ကိုတိုက်ထုတ်တဲ့၃နှစ်ကြာစစ်ပွဲဟာအောင်မြင်မြင်နဲ့ပြီးဆုံးသွားပြီလို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကစနေနေ့မှာကြေညာလိုက်ပါတယ်။အီရတ်စီးရီးယားနယ်စပ်ဒေသကိုအီရတ်တပ်တွေကလုံးဝထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်အဲစစ်သွေးကြော်တွေကိုတိုက်နေတဲ့စစ်ပွဲအဆုံးသတ်သွားပြီလို့ကြေညာလိုက်ကြောင်းဝန်ကြီးချုပ်အဘာဒီကဘိုက်တက်မှာပြုလုပ်တဲ့ဤရက်သတင်းသမားများတက်မကအစီအစဉ်နဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။ Syria setak gokuni pampu peni de. Russia ga Syria masih de ayat setuju apa go cemunai milo cina lai bina unya acam abe. Agulo Iraq ga cina ge apa barai. Agulo type boy amin jau cina ge raha Iraq teriga Iran Syria neza gudam ga. Naubahin tegan ayat guba tenche utanai nago solo jang Iraq suya ga pio barai. Ayat setuju apa ihat natau sally new kala lauka. Iraq tenang lawiya tumbung tumbung lauku timbai kebi. Iran
เงินดีซีมุกเช่นเจ้าเขาพิบาร์เลยไอ้เนี่ยมีเรื่องอะไรกูไม่เก่งอุตส่าห์เนี่ยมาไม่พอเลยกูนี่เนี่ยอีรัตติกาเปลี่ยนเลยตั้งไปนั่งเงียบบ้าไอ้สิ่งที่จอดีตัวเย่แคลิฟอร์เนียนั่งเงียบพิจิญญาเกเรอีรักกันนี่อะไรเดี๋ยวมาน่าสงสารนี่เดี๋ยวนี่อะไรกูเพื่อชาชนเลยนั่งเงียบบีไอ้ที่กัดที่ดักกันดีไอ้สิ่งที่เย็บสัตย์เทนิวอ่ะก็ลุ่มยังอ่อนลงนั่งมีสุรากูไอ้กูอีรัตยาเช่นเจ้ากันนี่ตีลาเรตัวอีรัตพิจ Mega Evers နဲ့တရားဟောဆရာ Martin Luther King Jr. တို့ကိုဂုဏ်ပြုချီးကျူးခဲ့ပါတယ်။တရားဝင်ပြတိုက်ဖွင့်ပွဲမကျင်းပခင်သမ္မတ Trump ကမနေ့စနေနေ့ကမင်ကွန်ပြောခဲ့ပါတယ်။တစ်ချိန်တည်းမှာပဲပြတိုက်တရှိရာနေရာကိုဆန္ဒပြသူတွေရောက်လာပြီးသမ္မတ Trump ကိုမုန်းတဲ့အကြောင်းစာတမ်းတွေကန်ဆောင်ဆန္ဒပြကြပါတယ်။သမ္မတ Trump ကတော့ Mississippi ပြည်နယ်အုပ်ချုပ်ရေးမှူး Phil Bryant နဲ့လောက်ကျန်ခံခဲ့ရတဲ့ NAACP ခေါင်းဆောင် Mega Evers ရဲ့ချင်းရစ်သူဇနီးတို့ပါတက်ရောက်တဲ့ပြိသက်ကိုမင်ကွန်ပြောကြရမှာတိတ်ပြင်းပြင်းထန်ထန်မတုံ့ပြန်ခဲ့ပါဘူး။ပြတိုက်ဖြစ်မြောက်အောင်ဖန်တီးခဲ့သူတွေကိုကျေးဇူးတင်တဲ့အကြောင်းနဲ့လေးစားပါကြောင်းပြည်သူ့အခွင့်အရေးခေါင်းဆောင်တွေရဲ့ပေးဆက်ခဲ့ရမှုတွေနဲ့ထိုက်တန်အောင်ပြန်လည်ပေးဆက်ကြရမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။သမ္မတကိုဝေဖန်သူတွေကတော့သမ္မတဟာအမေရိကန်ပြည်ထောင်စုမှာလူမျိုးရေးတင်းမာမှုတွေဖြစ်အောင်လှုပ်ဆောင်ခဲ့သူလို့ဝေဖန်ခဲ့ကြပါတယ်။ဒီပြတဲ့ဖွင့်ပွဲမှာမိန်ကွန်းပြောဖို့စီစဉ်ထားတဲ့ပြည်သူ့အခွင့်အရေးစံပြလဲဖြစ်တဲ့အချက်လွတ်တော်အမတ်တဦးဖြစ်တဲ့ဂျွန်လူးဝစ်ကတော့သမ္မတထရန့်အဲ့ဒီမှာရှိနေမှာမို့သူမတက်ဖို့ကြာသာပရင်းနေကပဲကြီးညာခဲ့ပါတယ်ရှင်။
ယူကရိန်းတိုက်ခိုက်နိုင်ငံရေးသမားလည်းဖြစ်ဂျော်ဂျီယာသမ္မတဟောင်းလည်းဖြစ်တဲ့မီခဲလ်ဆာကက်ရီလီကသူအစာငတ်ခံဆန္ဒပြနေတယ်လို့ကြေညာလိုက်ကြောင်းသူ့ရဲ့ရှေ့နေတွေကသတင်းတောက်တွေကိုဒီနေ့မှပြောလိုက်ပါတယ်။မစ္စတာဆာကက်ရီလီကသူ့ကိုထောက်ခံတဲ့သူတွေကိုကီယက်မြို့မှာဒီနေ့ဆန္ဒပြကြဖို့နဲ့သမ္မတပက်ထရိုပိုရိုရှန်ကိုကိုအရေးယူပြီးသမ္မတအဖြစ်ကနေဖြုတ်ချဖို့တောင်းဆိုထားတဲ့စာကိုသူ့ရဲ့ရှေ့နေရုစလန်ချော်နိုလူစကီကထုတ်ပြန်လိုက်ပါတယ်။မနေ့စနေနေ့ကတော့ယူကရိန်းဆိုရရှိနေဒီဘက်ကမစ္စတာဆာကက်ရီလီကိုတရားရုံးမတင်ခင်ကာလမှာနေကြေကျုပ်ထားပြီးစောင့်ကြည့်သွားဖို့တရားရုံးကိုတောင်းဆိုလာနိုင်ပွဲရှိတယ်လို့ယူကရိန်းရှိနေကျုပ်ယုံရဲ့ပြောခွင့်ရကပြောပါတယ်ယူကရိန်းတာဝန်ရှိသူတွေကတော့မစ္စတာဆာကက်ရီလီဟာသမ္မတဟောင်းဗစ်တာယန်နူကိုဗစ်ဦးဆောင်တဲ့အဖွဲ့ကိုအားပေးကူညီခဲ့တယ်လို့ဆက်ဆွဲလိုက်ပြီးသူ့ရဲ့ဆန္ဒပြမှုတွေကရုရှားကယူကရိန်းနိုင်ငံပေါ်ကျန်စီမှုတွေရဲ့အစိပ်ပိုင်းတည်းရဲ့ဖြစ်တယ်လို့ပြောလိုက်ပါတယ်ဒီဆက်ဆွဲချက်တွေနဲ့ပတ်သက်ပြီးတော့မစ္စတာဆာကက်ရီလီဘက်ကတော့လက်မခံဘဲပယ်ချလိုက်ပါတယ်သူကိုယူကရိန်းနိုင်ငံရဲ့မြို့တော်ကီယက်မှာတောက်ကြံနေကပြန်ပြီးဖမ်းဆီးခဲ့တာဖြစ်ပြီးတော့သူကိုထောက်ခံသူတွေကတော့မစ္စတာဆာကက်ရီလီကိုပြန်လွှတ်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 1556လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်။မြန်မာနိုင်ငံတွင်ဘိမ့်ဆိုင်ပြိုမှုဟာဒီနှစ်အတွင်းတိတိတသားရော့ကျသွားတယ်လို့ကုလသမဂ္ဂမူရည်စည်းဝါးနဲ့ရာဇဝတ်မှုဆရာယုံ UNODC ကပြောဆိုပါတယ်။မြန်မာနိုင်ငံတွင်ဒီနှစ်ဘိမ့်ဆိုင်ပြိုမှုက2015ခုနှစ်နဲ့နှိုင်းယှဉ်ရင်း၄ပုံတစ်ပုံရော့ကျသွားတာလို့ UNODC အစီအခံစာကဖော်ပြပါတယ်။2015ခုနှစ်ကဟက်တာ5000ကျော်စိုက်ခဲ့ရာကနေဒီနှစ်မှာဟက်တာ4000ကျော်အထိရော့ကျခဲ့တာပါ။ဘိမ့်ဆိုင်ပြိုမှုရော့ကျပြီမဲ့လို့လည်းဒေသတွင်းမှာမူရည်စေဝါပုံစံသစ်တွေဝင်ရောက်လာတဲ့အပေါ်ဆိုးရိမ်မှုတွေတိုးလာနေပြီးမူရည်တိုက်ဖျက်ရေးလုပ်ငန်းတွေကပိုပြီးတော့ရှုပ်ထွေးခက်ခဲလာတယ်လို့လည်း UNODC ရဲ့ဒေသဆိုင်ရာကိုယ်စားလှယ် Jeremy Douglas ကသတိပေးပြောဆိုပါတယ်။မ မြန်မာနိုင်ငံတွင်းကိုဓာတုပစ္စည်းတွေဝင်ရောက်လာမှုရပ်တန့်နိုင်မှုအတွက်မြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွင်နဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းမစ္စတာဒေါက်လတ်ကမှတ်ချက်ပေးပြောဆိုခဲ့ပါလေရှင်။
ကိုရီးယားကျွမ်းသမားဒေမမှုတွေဖြစ်နေတာကိုငြင်းညာစွာဖြေရှင်းဖို့ချက်ချင်းလှုပ်ဆောင်တဲ့လို့ကုလသမဂ္ဂရဲ့တန်ကိုယ်စားလှယ်ကပြောလိုက်ပါတယ်။ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်တွင်းမှုဂျက်ဖရီဖယ်မန်ဟာမြောက်ကိုရီးယားနိုင်ငံကိုအခုသတင်းပတ်တွေမှာတွားရောက်ခဲ့ပြီးတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုဒုတိယနိုင်ငံသားရေးဝန်ကြီးပေါက်မြောင်ဂုတ် ကိုရီးယားနိုင်ငံကိုလေးရကြသွားရောက်ခဲ့တာရရလာဖြစ်တယ်လို့ကေစီအန်နေသတင်းဌာနကပြောပါတယ်သူတို့သုံးလုံးကကိုရီးယားကျွမ်းစံနဲ့ပတ်သက်ပြီးတော့သူတို့ရဲ့အမြင်တွေကိုဖလှယ်ခဲ့ကြသလို လက်ရှိချင်းနေဟာဒီနေ့ကဘာကြီးရဲ့ငင်းငယ်နဲ့လုံလုံရေးအတွက်အတင်းမှဆုံးနဲ့အနေနဲ့အစီဆုံးအနေထားဖြစ်တယ်ဆိုတာကိုသဘောတူခဲ့ကြတယ်လို့လည်းကုလသမဂ္ဂပြောခွင့်ရကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တွင်ဒေသ6ခုမှာလောင်ကျွမ်းနေတဲ့မိကိုမိသက်သမားတွေနှိမ့်သက်နေကြရဆဲဖြစ်သလိုမိလောင်မှုကြောင့်အနည်းဆုံးလူတဦးသေဆုံးပြီးရာနဲ့ချီတဲ့အိမ်တွေမိလောင်ပျက်စီးခဲ့ရပါတယ်။ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့မြောက်ဘက်ကပြီးခဲ့တဲ့သတင်းပတ်အတွင်းအဆိုးဝါးဆုံးမိလောင်ကျွမ်းခဲ့တဲ့ ဘန်တူရာခရိုင်ကမိလောင်အပျက်စီးတွေကိုပြည်နယ်အုပ်ချုပ်ရေးမှူးဂျရမီဘရောင်းသွားရောက်ပြီးတော့စစ်ဆေးပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်တော်မီလောင်ကျွမ်းမှုကပိုပြီးတော့ပျက်စီးစေခဲ့ရတယ်လို့လည်းအုပ်ချုပ်ရေးမှုကပြောပါတယ်။မိလောင်မှုကြောင့်ပြည်သူတွေရဲ့အသက်အန္တရာယ်ချင်းချောက်ခံရပြီးတိမ်းထောင်တဲ့ချီဆုံးရှုံးရတဲ့ပြည်နယ်တွင်းမှာအခြေအနေတစ်တည့်ရက်နဲ့ရင်ဆိုင်နေရပြီလို့လည်းအု
နောက်ဆုံးရသတင်းတွေကိုမတ်တရင်ထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးကြတာပါ။အခုတော့သတင်းဆောင်မတွေဘက်ကိုဆက်ပါမယ်ရှင်။လူအခွင့်ရေးယဉ်ကျေးမှုထွန်းကားပြီးငြိမ်းချမ်းသောကမ္ဘာကြီးတည်ဆောက်နိုင်ဖို့နိုင်ငံတကာလူအခွင့်ရေးနေ့2019ရဲ့ဆောင်းပုံဖြစ်တဲ့လူအခွင့်ရေးအတွက်ရည်တည်ကြ #StandUpForHumanRights ဆိုတဲ့အတိုင်းလူအခွင့်ရေးချိုးဖောက်မှုတွေကိုလူသားတိုင်းမမတ်မမတ်ရည်တည်ကာကွယ်ကြဖို့မြန်မာလူအခွင့်ရေးလှုပ်ရှားသူတွေကဒီကနေ့ကြားရောက်တဲ့နိုင်ငံတကာလူအခွင့်ရေးနေ့မှာတိုက်တွန်းလိုက်ပါတယ်။အယတားဆရာလက်ထက်နိုင်ငံတကာကပြစ်တင်ရှုံချဝေဖန်ရတဲ့အထိလူအခွင့်ရေးချိုးဖောက်မှုတွေဆွဆွဝဝဆက်ရှိနေသေးတာဟာလူအခွင့်ရေးချိုးဖောက်သူတွေကိုအရေးယူနိုင်မှုမရှိဘဲချိုးဖောက်ခံရသူတွေကိုဥပဒေအရကာကွယ်ပေးနိုင်မှုအားနည်းနေတဲ့အတွက်ကြောင့်ရှုမြင်ကြပါရယ်အသေးစိတ်ကိုတော့မဆုမငါဆက်ပြီးပြောပြပေးပါလိမ့်မယ်ရှင
်ဟုတ်ပါတယ်ဒီကနေ့တနင်္ဂနွေနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့69ချိန်မြောက်နိုင်ငံတကာလူခွင့်ရေးနေ့အခမ်းအနားတွေကိုကဘာတဝမ်းမှာကျင်းပသလိုမြန်မာနိုင်ငံမှာလည်းရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာလူခွင့်ရေးလှုပ်ရှားသူတွေနဲ့ဒီမိုကရေစီအင်အားစုတွေကပူးပေါင်းကျင်းပကြပါရယ်လူခွင့်ရေးအတွက်ယက်တီကြ #StandUpForHumanRights ဆိုတဲ့နိုင်ငံတကာလူခွင့်ရေးနေ့2019ရဲ့ဆောင်ပုဒ်အတိုင်းကဘာကြီးမှာလူခွင့်ရေးယဉ်ကျေးမှုထွန်းကားစေဖို့လူခွင့်ရေးကိုအမှန်တကယ်ရရှိခံစားစေဖို့လူသားတိုင်းလူခွင့်ရေးကာကွယ်ဆောင်ရှောက်မှုတွေကိုမမမမရက်တီကာကွယ်ဖို့ဆိုပြီးဒီနေ့အတွက်ကုလသမဂ္ဂအဖွဲ့ကြီးကရွေးချယ်ခဲ့တာပါ #StandUpForHumanRights တင်ကြတာကိုရွေးချယ်ရတာကတော့ယနေ့ခေတ်ဆိုရှယ်မီဒီယာတွေကနေထိရောက်တဲ့ဆက်သွယ်ရေးလမ်းကြောင်းတွေကနေလူခွင့်ရေးလှုပ်ရှားမှုတွေပို့ပြီးတော့အရှိန်မြင့်မှုနဲ့လူသားတိုင်းလူခွင့်ရေးပေါ်ရက်တီကာကွယ်ကြဖို့တိုက်တွန်းလာတာကြောင့်ဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့အရသာအစိုးရလက်ထက်လူခွင့်ရေးချိုးဖောက်မှုတွေရှိနေသေးတာလူခွင့်ရေးလှုပ်ရှားသူတွေကြုံနေရဆဲစိန်ခေါ်မှုတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကနိုင်ငံတကာလူခွင့်ရေးနေ့အခမ်းအနားကိုဥဆောင်ကျင်းပခဲ့တဲ့အဖွဲ့ဖြစ်တဲ့လူခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ HRTP ရဲ့အမှုဆောင်ဒါရိုက်တာဦးမြင့်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေကစံချိန်စံညုံးနဲ့မကိုက်ညီသေးပါဘူးဒါပေမဲ့တော်တော်ခက်ခက်ခဲခဲကိုရှေ့ဆက်ပြီးရုန်းကအောင်မှာပဲမြန်မာနိုင်ငံမှာတချို့ဟာတွေကတော့မပြည့်စုံပါဘူးမပြည့်စုံသေးတာလည်းရှိအောင်မှာပေါ့လေအခုချိန်မှာတော့လူခွင့်ရေးဆိုတာသကလုံးအားဖြင့်တော့ရင်ပါသွားပါဘူးတို့တော်လေသူတို့အမှန်တကယ်လူခွင့်နဲ့အသားမကျနိုင်သေးပါဘူးပြောရရင်တော့လူခွင့်ရေးဆိုတာဘာလဲဆိုတာကောင်းကောင်းမသိသေးဘူးလို့ပြောကြင်ပါတယ်ကောင်းကောင်းသူတို့ကိုယ်နဲ့မသိရင်တော့ချိုးပေါက်ခံဖို့နှီးသွားပါပြီအဲ့ဒီနည်းပဲကျွန်တော်တို့တိုင်းပြည်မှာတော့ဒီလူခွင့်ချိုးဖောက်မှုတွေဆက်လက်ရှင်းတန်းနေသေးပါပဲအစိုးရကအုပ်ချုပ်သူကအုပ်ချုပ်ခံကတော့လူခွင့်ကိုလိုက်လေးစားလိုက်နာဖို့တကူဒါတွေကိုအစိုးရအတင်ပေးရမယ်တော်တော်လေးကနေဥပဒေပြဋ္ဌာန်းပေးရမယ်အဲ့ဒီနည်းနဲ့ရမှလူလူရဲ့
ဒါတရားတဲ့ဆာကြောင့်ဖြစ်လာပါမြန်မာနိုင်ငံမှာနိုင်ငံတကာကပြစ်တင်ဝေဖန်ရှုတ်ချရလောက်တဲ့အထိလူခွေချိုးပေါက်ခံရမှုအခြေအနေတွေဆိုးဆိုးဝါးဝါးဖြစ်နေတာဟာလူခွေချိုးပေါက်သူတွေကိုဥပဒေကြောင့်အရေးယူနိုင်ခြင်းမရှိတာနောက်လူခွေချိုးပေါက်ခံရသူတွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေပြဋ္ဌာန်းမှုအားနည်းနေတာကြောင့်လို့နိုင်ငံတကာလူခွေနဲ့လှုပ်ရှားမှုတွေမှာပူးပေါင်းပါဝင်တဲ့အဖွ မှုဦးတိန်နိုင်ကထောက်ပြပါတယ်
ဒီကနေ့အစိုးရဆိုလို့ရှိရင်ပြည်သူတွေရွေးချယ်ထားတဲ့အစိုးရဖြစ်တယ်ပေါ့ဒီအစိုးရကလည်းဒီလူခွင့်ရေးတုတ်တက်မြန်မာအောင်ကာကွယ်ဖို့အတွက်ကြိုးစားနေကြတော့ကျွန်တော်တို့တွေ့ရတယ်တွေ့ရမယ်လေတိတ်တာထိရှားတဲ့တောင်းလှမ်းမှုမျိုးတုတ်တက်လာတဲ့အခြေအနေမျိုးတော့ကျွန်တော်တို့မတွေ့ရဘူးအဓိကကတော့လူခွင့်ရေးပြုလုပ်ခဲ့တဲ့လူတွေကပြစ်ဒဏ်ကနေပြီးတော့ကင်းလွတ်နေရဲ့ဆိုတဲ့အခြေအနေကဒီလူခွေဖြစ်တဲ့ဘုတွေကာကွယ်ဖို့အတွက်အကြီးမားဆုံးစေခေါ်မှုလို့ပဲဟိုအဲ့လိုမြင်ပါတယ်ဒါဆိုလူခွေထိုးပွမှုထိုးပွမှုမှာကျူးလွန်တဲ့လူတွေကိုထိရောက်တဲ့အရေးယူမှုတွေဆောင်ရွက်ရမယ်အရေးယူဆောင်ရွက်မှုတွေပြုနိုင်မဲ့ဥပဒေလေးကိုကျွန်တော်တို့အများဆုံးပြတ်ခံစေတယ်လို့မြင်ပါတယ်ဒီနှစ်ချက်ကအဓိကလို့မြင်ပါတယ
်လူခွေကျင်ညာစာတမ်းပါအခြေခံလူခွေတွေကိုပြည်သူလူထုကသိရှိပြီးလေးစားလိုက်နာဖို့ပညာပေးလှုံ့ဆော်မှုတွေကပို့ပြီးတော့အရေးတကြီးလှုံ့ဆော်မှုလိုအပ်နေတာအထူးသဖြင့်လူမျိုးဘာသာအသားအရောင်လိင်စိတ်ခံယူမှုကွဲပြားမှုစတဲ့လူသားရဲ့မတူညီကွဲပြားမှုတွေအပေါ်မှာအခြေခံလူခွေတွေချိုးပေါက်ခံနေရတာနှိမ်ချဆက်ဆံခံရမှုတွေပပျောက်အောင်လို့လူခွေအတွက်လူသားတိုင်းကမမမမရက်တီပေးရမယ်ဆိုတဲ့အသိစိတ်သက်ရှိဖို့အရေးကြီးတယ်လို့လည်း Triangle အမျိုးသမီးခွေရေလှူရှားမှုအဖွဲ့ဦးဆောင်သူမခင်လေးကလည်းထောက်ပြပါဗျ
။လူခွေရေဆိုတဲ့ဟာလေဒါကဘာမှအားလုံးကနေပြီးတော့သဘောတူလက်ခံပြီးတော့ပြန်ထမ်းထားတဲ့ကဘာစုရသမဂ္ဂရဲ့ပညာစာရဲနဲ့မှာပါဝင်ပြီးသားစုရမှာ900ပေါင်းပြည့်စုရဖြစ်တဲ့အတွက်ဒါကိုလည်းကျမတို့ကအလေးစိုက်ပြီးတော့အရေးစိုက်တဲ့ကိုစစ်စစ်တတနဲ့ကောက်ခွင့်ပြီးပိုင်းပြီးကိုယ်တို့ကိုပြောပါတယ်။ပြည်သူပြည်သားတွေအားလုံးကလည်းလူခွေရေချိုးဖောက်မှုဆိုတဲ့ဟာဟာဘလို့ရှိရဲတနက်နဲ့ပြင်မှလုံးနဲ့ရိုက်မှမဟုတ်တဲ့လူတို့ဦးပြောက်ကိုပဲဖြစ်စေเนาะဒီလိုမျိုးစပြောဆုံးဖို့ကလည်းချိုးဖောက်မှုဖြစ်တယ်ဆိုတာဟုတ်တော့အထူးသတိထားဖို့လိုပဲလို့ကျွန်မမြင်ပါတယ
်ကဘာတဝန်းကလူသားတိုင်းလူကုန်တိတ်ခါရှိရှိနေထိုင်နိုင်ရေးနောက်စစ်မှန်ပြေဝတဲ့လူခွေအပြေဝခံစားရရှိရေးအစိုးရနဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကလူခွေရဲ့အပေါ်အမှန်တကယ်လေးစားလိုက်နာပြီးတော့ဥပဒေတွေခိုင်မာစွာပြဋ္ဌာန်းပြီးတော့အကာအကွယ်ပေးဖို့ကိုလည်းလူခွေအဖွဲ့တွေဘက်ကအလေးအနက်တိုက်တွန်းကြတာပါကုလသမဂ္ဂကနိုင်ငံတိုင်းမဖြစ်မနေလိုက်နာတဲ့လူခွေဆိုင်ရာအပြည်ပြည်ဆိုင်ရာကြီးညာစာတမ်းကိုအတီးပြုတ်ပြဋ္ဌာန်းနိုင်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကိုဂုဏ်ပြုသောအဖြစ်လူခွေရေးနေ့အဖြစ်ကုလသမဂ္ဂအထွေထွေညီလာခံကတရားဝင်သတ်မှတ်ပြီးကျင်းပလာခဲ့တာဆိုရင်အခုဆိုရင်69ချိန်မြောက်ဖြစ်လာပြီဖြစ်ပါတယ်ရှင
်မဆုမတင်ပြခဲ့တာဖြစ်ပါတယ်အခုတော့မူရဆေဝါဖန်စီရမိတဲ့အကြောင်းပဲကိုဆက်ပါမယ်ရှင်ထမ်းမြမာနယ်စရှမ်းပြည်နယ်နင်းချင်းရိုင်မြို့နယ်အတွင်းမှာမူရဆေဝါတည်ဆောင်လာတဲ့လက်နက်ကင်အုပ်စုတွေနဲ့ထိုင်းစစ်တပ်အကြားဒီကနေ့မနေ့ပိုင်းမှာတိုက်ပွဲဖြစ်ခဲ့ပြီးစိတ်ကြွဆေးတည်ဆောင်လာသူတို့ချို့တည်ဆုံးခဲ့တယ်လို့စိတ်ကြွဆေးပြားအများပြားလဲဖန်စီရမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒီအကြောင်းပြည်စုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်နှစ်ကုန်ပိုင်းအချိန်ခရစ်စမတ်ကာလအတွင်းမှာထိုင်းနိုင်ငံတဲကိုနေဆက်ကနေတဆင့်စိတ်ကြွဆေးတွေအလုံးရင်းနဲ့တည်ဆောင်လာမဲ့သတင်းကိုထိုင်းစစ်တပ်ကကြိုတင်သတင်းရထားတာကြောင့်ထိုင်းနိုင်ငံမြောက်ပိုင်းချင်းလိုင်ခရိုင်မဲဖားလွန်ဒေသကျလောကြီးရွာနီးမှာထိုင်းနယ်ခြားတောင်တရင်တွေနဲ့ထိုင်းချင်းတောက်တရင်38တို့ကဒီဇင်ဘာလ9ရက်နေ့ကလေးကစစ်ဆေးမှုတွေလုပ်ပြီးစောင့်ကြည့်နေကြတာဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့မှာတော့စိတ်ကြွဆေးအများပြတဲဆောင်သားတွေနဲ့တိုက်ပွဲဖြစ်ခဲ့ကြောင်းထိုင်းမြောက်ပိုင်းတိုင်းတပ်မတော်ကစစ်ဘက်ဆိုင်ရာတာဝန်ရှိသူဗိုလ်ချုပ်ကြီးချက်လောင်ချိုင်းကအခုလိုပြောပါတယ
်
ဒီကနေ့မနေ့9နာရီအချိန်လောက်မှာဘူးရီစေဝါတဲဆောင်လာသူတွေနဲ့ထိုင်းစစ်တပ်ကြားမှာတိုက်ပွဲတွေဖြစ်ခဲ့ကြောင်းထိုင်းနယ်စပ်ကိုဝင်လာတဲ့ဘူးရီစေဝါတဲဆောင်လာသူတွေနဲ့ထိုင်းတပ်မဟာ3ကတပ်ဖွဲ့ဝင်တွေကြားတိုက်ပွဲတွေဖြစ်တာကြောင့်ဘူးရီစေဝါတဲဆောင်လာသူ9ယောက်အသေးဖမ်းမိခဲ့တယ်လို့ဆိုပါတယ်။သူတို့တဲဆောင်လာတဲ့ဆာလာအိတ်တွေနဲ့လှုပ်ထားတဲ့ကျောပိုးအိတ်16လုံးဖမ်းမိခဲ့ပြီးတလုံးစီမှာစိတ်ကြွဆေးသသိန်းလောက်ပါတဲ့အကြောင်းတခြားကြံတဲ့သူတွေကတော့ထပ်ပြေးလွတ်မြောက်သွားတဲ့အကြောင်းပြောဆိုသွားတာပါ။ဒီဇင်ဘာလ10ရက်နေ့မနေ့9နာရီကျော်အချိန်လောက်မှာအင်အား20ကျော်ရှိတဲ့မူရီစေဝါတဲဆောင်လာတဲ့လက်နက်ကိုင်အုပ်စုတွေဟာထိုင်းနယ်စပ်အနီးကျလောကျေးရွာအနီးဝင်လန်းကနေမူရီစေဝါတွေတဲဆောင်လာတာကိုသိရှိတဲ့အတွက်စစ်ဆေးဖို့အတွက်ထိုင်းစစ်တပ်ကရပ်တန့်ခိုင်းခဲ့တာပါ။ဒီနောက်မှာတော့မူရီစေဝါတဲဆောင်လာသူတွေကထိုင်းစစ်တပ်ကိုစတင်ပစ်ခတ်ခဲ့တာကြောင့်နှစ်ဖက်ကြားမှာတိုက်ပွဲတွေဖြစ်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံဘက်ကဆိုပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းပြီးခဲ့တဲ့ရက်ကပဲစိတ်ကြွစီ ဆယ်သန်းငါးသိန်းနဲ့ဘင်းကျူတွေဖမ်းမိခဲ့ကြောင်းဒီစိတ်ကြွစည်းတွေဟာချင်းမှန်ချင်းရန်ခရိုင်တွေကိုဖျက်ချော်ပြီးအင်းဒီနာချင်းနိုင်ငံတွေကလာတဲ့စိတ်ကြွစည်းတွေဖြစ်ကြောင်းထိုင်းရဲကျောက်ဦးဆောင်ပြီးထိုင်းရဲတပ်ဖွဲ့ကဒီဇင်ဘာလ၄ရက်နေ့တုန်းကလည်းဘန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ရှင်
မိုင်အီမာတရင်ပြပိုကြတာပါဂူရိုကယ်လီဖိုးနီးယားပြည်နယ်ဘက်ကတော်မီလောင်တဲ့အခြေအနေကိုတင်ပြပေးပါမယ်။တော်မီအကြီးအကျယ်လောင်ကျွမ်းမှုတွေကြုံရလေ့ရှိတဲ့ကယ်လီဖိုးနီးယားပြည်နယ်ကပူပြင်း၆သိန်းမှုနဲ့အတိတ်ဒေသကရေခဲတွေအရေပျော်နေတဲ့အခြေအနေတွေကြားဆက်နွယ်မှုရှိနေတဲ့အကြောင်းသူတေသနာလေ့လာချက်တစ်ခုကသတိပေးလိုက်ပါရယ်။ရှစ်လာမဲ့ဆယ်စုနှစ်တွေမှာအတိတ်ဒေသကရေခဲတောင်တွေ
ရေခဲတွေအရေးပြောကုန်ပါပြီ။ Greenland နိုင်ငံကနေပျောက်ကွယ်လာနေတဲ့အခြေအနေကြောင့်ကမ္ဘာတစ်ဝှမ်းရာသီဥတုပုံစံတွေပါပြောင်းလဲလာပါတယ
်။အထိတ်ဒီစားမှာပုံမှန်ပုံနွေးလာရကပင်လယ်ထဲမှာရေခဲတွေလည်းပျောက်ကွယ်လာနေပါတယ်။ရှေ့လာမဲ့ဆယ်စုနှစ်နှစ်ခုအတွင်းပင်လယ်ပြင်ကရေခဲတွေအခြေအနေကိုလေ့လာရမှာတော့ Alaska နဲ့ကနေဒါနိုင်ငံတွေကိုစောရသည့်လေတွေအကြီးအကျယ်တက်ခတ်နေတာကိုတွေ့ရှိခဲ့ကြပါတယ်။ဒီအခြေအနေတွေကကယ်လီဖိုးနီးယားပြည်နယ်ကိုရိုက်ခတ်လာနိုင်တယ်လို့လဲ Lawrence Livermore အမျိုးသားသုတေသနဌာနကသိပ္ပံပညာရှင် Ivana Savchenkovich ကပြောပါတယ
်။ And we saw quite substantial drying of California. So due to sea ice alone, we saw
ပင်လယ်ထဲကရေခဲပြင်တွေကြောင့်ကယ်လီဖိုးနီးယားမှာအကြီးအကျယ်6တွေ့လာနိုင်တာတွေ့ရပါတယ်။ရှေ့လာမယ့်နှစ်ပေါင်း20အတွင်းမှာမိုးရေချိန်10ကနေပြီးတော့15ရာခိုင်နှုန်းလောက်လျော့နယ်လာနိုင်ပါတယ်။
သမုဒ္ဒရာတွေရေခဲတွေဘလောက်ထိအရေးပြောကုန်ပြီလဲဆိုတာကိုလေ့လာဖို့ Greenland နိုင်ငံကမကြတဲ့ငါပဲသွားခဲ့တဲ့သိပ္ပံပညာရှင်တွေအနေနဲ့ကမ္ဘာတဝန်းရိုက်ခတ်လာနေတဲ့အန္တရာယ်ကိုလည်းပုံမှန်သိရှိခွင့်ရခဲ့ကြတာပ
ါ Warm water is widespread across the Greenland shelf and it is very much a major threat to the glaciers
Greenland ဒေသတစ်လျှောက်မှာရေတွေပုံမှန်ပူနွေးလာနေပြီးရေခဲတောင်တွေအတွက်တကယ့်ကိုကြီးမားတဲ့ချိန်ချောက်မှုတစ်ရပ်ဖြစ်လာပါတယ် Greenland ဒေသမှာရေခဲတွေဘယ်လောက်မြန်မြန်ဆန်ဆန်ပျောက်ကွယ်သွားမလဲဆိုတာကိုတော့တည်တည်ကြကြမသိသေးပါဘူးနှစ်တစ်ထောင်နှစ်ထောင်လောက်မှဖြစ်မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ရင်ဆိုင်ကောင်းရင်ဆိုင်နိုင်ရမှာဖြစ်ပေမဲ့နှစ်ရာခိုင်နှုန်းလောက်မှဖြစ်လာမယ်ဆိုရင်တော့ကမ္ဘာပေါ်ကမြို့ကြီးတွေကနေအခုကတည်းကဘေးလွတ်ရာပြောင်းကြရတော့မှာပါ
ရာသီဥတုဖောက်ပြန်မှုအခြေအနေနဲ့ပတ်သက်လို့လက်တလုံးမှာသိပ္ပံပညာရှင်တွေခင်ခင်မမခံမှန်းနိုင်တဲ့အထက်မှာတော့အမေရိကန်နောက်တောင်ဘက်ဒေသလည်းပါဝင်ပါတယ
် We will probably see drier conditions in the long run in this
21ရာစုဝက်ကျော်ကာလတွေရောက်လာတဲ့အခါအနောက်တောင်ပိုင်းဒေသမှာပြင်းထန်တဲ့အခြေအနေမျိုးတွေတွေ့ရနိုင်ပါတယ်ရေလိုအပ်ချက်ကိုဖြည့်ဆည်းဖို့ကြိုးစားရတာမျိုးမီးပေးနဲ့တခြားပြဿနာမျိုးတွေလည်းကြုံရနိုင်ပါတယ်
ကျောက်သွင်းမှုတွေဖြင့်လူကြီးကြီးထွားမှုကလည်းတော်မီလောင်ကျွမ်းမှုလိုကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေကိုမိထိုးပေးနေတဲ့အကြောင်းရင်းတစ်ခုဖြစ်တွေ့ရတဲ့အကြောင်း NASA ကသိပ္ပံပညာရှင်တူဦးဖြစ်တဲ့ Natasha Starbucks ကပြောပါတယ
် We are in Southern California and a lot of the fires we
ကျမတို့တောင်ပိုင်းကယ်လီဖိုးနီးယားကနေရာတော်တော်များများမှာမီးလောင်မှုဖြစ်ရတာဟာတောတောင်တွေနဲ့ထိစပ်နေကြတဲ့လူတွေကြောင့်ဖြစ်တာတွေ့ရပါတယ
်ရာသီဥတုပုံစံအပြောင်းအလဲတွေကြောင့်အခြေအနေတွေဟာပိုဆိုးလာနိုင်တယ်လို့လည်းသူကသတိပေးပါတယ်
As we experience climate changes and things become hotter and drier
ရာသီဥတုပြောင်းလဲမှုတွေနဲ့အတူပုံမပူနွေး၆တွေ့လာတာနဲ့အပြာမီးလောင်မှုတွေကလည်းခဲပြတ်တစ်ခုလိုဖြစ်လာပါတယ်။အဝင်းကျင်မြေအနေအထားကိုလုံးဝဖျက်ပစ်လိုက်ပြီးဂေဟာစနစ်တည်းရဲ့အစားထိုးပေါ်ပေါက်လာပါတယ်
။အနာဂတ်ကမ္ဘာကြီးမှာပြင်းထန်တဲ့ရေချေမှုတွေမိုးကောင်ရေရှားမှုတွေပေါ်ပေါက်လာနိုင်တဲ့အလားအလာတွေရှိနေပေမဲ့ရာသီဥတုဖောက်ပြန်မှုတွေနဲ့ကြုံရမယ့်နေရာတွေကတော့အချိန်ကာလအလိုက်ပြောင်းလဲလာနိုင်တယ်လို့လည်းသိပ္ပံပညာရှင်တွေကယူဆနေကြပါတယ်ခင်ဗျာ
။ကိုယ်လုံးတင်ပြခဲ့တာပါရှင်။ဆောင်းလင်းတွေဝေတဲ့နှစ်တကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့တဲ့တချင်းတွေခရစ်စမတ်တချင်းတွေနဲ့ဖြော်ပြပေးနေပါတယ်။ဒါကြောင့်ဒီကနေ့မှာတော့လေးဖြူတီဆိုထားတဲ့လွမ်းသူအိမ်မက်ဆိုတဲ့တချင်းနဲ့ဖြော်ပြပေးခြင်းနဲ့ပါတယ်။နားဆင်ကြရအောင်ပါရှင်။
Thank you.
လေပြူတီဆိုထားတဲ့လွန်သူအိမ်မဲ့တခြင်းကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ။နောက်နှစ်နိုင်ကြ9နိုင်ကနေ10နိုင်အထိထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ကတော့လိုင်းဒိုမီတာ24 25နဲ့30နိုင်ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်အချင်းချက်ကိုမတ်တင်ကြီးထိုက်ကြီးညာပေးပါမယ်ရှင်
။ Jerusalem ကို Israel ရဲ့မြို့တော်အဖြစ်သတ်မှတ်လိုက်တဲ့ American သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်ဟာဆိုရင်အမေရိကန်ပြည်သူအနေနဲ့ကြွကြော်သိမ့်ပိုက်မှုနိုင်ငံတကာဥပဒေတွေနဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်မှုကိုဘက်လိုက်ထောက်ခံလိုက်တာဖြစ်စေတယ်လို့အာရပ်အဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။အာရပ်အဖွဲ့ချုပ်နိုင်ငံခြားရေးဝန်ကြီးတွေကိုင်ရိုမြို့တော်မှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းအရေးပေါ်တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာချက်ထုတ်လိုက်တာပါ။သမ္မတ Trump ရဲ့ဆုံးဖြတ်ချက်ဟာဆိုရင်အရှေ့အလယ်ပိုင်းငင်းကြမ်းရေးလုပ်ငန်းစဉ်မှာဂျာဝင်ပံ့ပိုးပေးနေသူတအုပ်အဖြစ်ကနေအမေရိကန်ရဲ့အခန်းကဏ္ဍကိုရုပ်သိမ်းလိုက်တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အီရတ်နိုင်ငံမှာရှိတဲ့ IS စစ်သွေးကြွအဖွဲ့ကိုတိုက်ထုတ်တဲ့သုံးနှစ်ကြာစစ်ပွဲဟာအောင်အောင်မြင်မြင်နဲ့ပြီးဆုံးသွားပြီလို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါ El Abadi ကမနေ့စနေနေ့ကကြေညာပါတယ်။အီရတ်စီးရီးယားနေဆက်ဒေသကိုအီရတ်တပ်တွေကလုံးဝထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်IS စစ်သွေးကြတွေကိုတိုက်နေတဲ့စစ်ပွဲအဆုံးသတ်သွားပြီလို့ကြေညာတဲ့အကြောင်းဝန်ကြီးချုပ်အဘယ်ဒီကဘက်ကရက်မှာပြုလုပ်တဲ့အီရတ်သတင်းသမားများတတ်မှတ်ခါကစီစဉ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။ယူကရိန်းအတိုက်ခံနိုင်ငံရေးသမားလည်းဖြစ်ဂျော်ဂျီယာသမ္မတဟောင်းလည်းဖြစ်တဲ့မီခေးဆာဆာကာစဘဲလ်ကသူ့အစာငတ်ခံဆန္ဒပြနေတယ်လို့ကြေညာတဲ့အကြောင်းသူ့ရဲ့ရှင်းလင်းရေးကသတင်းထောက်တွေကိုမနေ့စနေနေ့ကပြောဆိုလိုက်ပါတယ်ရှင်။
တရင်ချင်းချက်ကိုမတင်ငင်ထိုက်ကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00ထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တို့နားဆင်လို့တဲ့တည်တချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ venice@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.